2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေနဲ့သမ္မတတော်နဲ့ထရန့်ရဲ့စီးပွားရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့အဖွဲ့ကသမ္မတထရန့်ဆိုရဖွဲ့တွေကပထမဆုံးအဖြစ်ရှင်းနေရုပ်ကျဲဆက်ရှင်ကိုမေးမြန်းစစ်ဆေးခဲ့ပါတယ်။ရုရှားရေးစုံစမ်းစစ်ဆေးနေစဉ်ရာထူးကထုတ်ပယ်ခံရတဲ့ပြည်တော်စုစုံစမ်းစစ်ဆေးရေးဗျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုလည်းတာဝန်ထမ်းဆောင်နေစဉ်သမ္မတထရန့်နဲ့တွေ့ဆုံခဲ့တဲ့ကိစ္စတွေကိုရုံးနဲ့မှတ်တမ်းတွေရေးသားခဲ့တာနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ထဲမှာပဲမေးမြန်းစစ်ဆေးခဲ့ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။ရှင်းနေချက်ကိုနိုင်နဲ့ချီမေးမြန်းမှုတွေအတွင်းမှာတော့ရုရှားဆိုတာတာဝန်ရှိသူတွေနဲ့ဆက်သွယ်မှုတွေသမ္မတထရန့်အနေနဲ့တရားရေးလုပ်ငန်းတွေကိုစွပ်ဖက်မှုတွေရှိမရှိစစ်ဆေးခံခဲ့ရတယ်လို့လည်းနယူးယောက်တိုင်းစင်စာကကြေညာဖော်ပြခဲ့တာပါ။အင်ဂျီလိုပြောဝင်ရဆာရာဟက်ဂဗီဆန်ဒါစ်ကတော့အထူးစုံစမ်းစစ်ဆေးရေးမှုမော်လာရဲ့စုံစမ်းမှုတွေကိုပူးပေါင်းဆောင်ရွက်နေကြောင်းပြောဆိုခဲ့ပေမဲ့သမ္မတထရန့်ကမင်းမြန်စစ်ဆေးခံမှုလက်ခံမခံဆိုတာကိုတော့ဖြေကြားဖို့ငြင်းဆန်ခဲ့ပါတယ်။သမ္မတထရန့်ကတော့ရုရှားရေးစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံကြီးအရအောက်လန်းနီနဲ့တက်ခတ်မှုဖြစ်ပြောဆိုထားတယ်လို့သူရဲ့မဲဆက်စည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုမရှိခဲ့ကြောင်းလည်းငြင်းဆန်ထားတာပါ။စုံစမ်းစစ်ဆေးမှုမူလကရှင်းလင်းရေးကျက်ဆက်ရှင်ကိုမင်းမြန်စုံစမ်းတဲ့အပေါ်မှာလည်းစိုးရိမ်စရာမရှိတဲ့ကြောင်းသမ္မတကပြောဆိုထားပါတယ်။အထူးစုံစမ်းစစ်ဆေးမှုကသမ္မတရဲ့စီးရုံးရေးဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိဖြစ်စုံစမ်းစစ်ဆေးနေစဉ်သမ္မတကတရားရေးလုပ်ငန်းတွေကိုစွပ်ဖက်မှုရှိမရှိဆိုတာကိုပါစုံစမ်းစစ်ဆေးနေတယ်လို့လည်းအများကယုံကြည်ထားကြတာဖြစ်ပါတယ်။